လူတွေကားတွေနဲ့ပြည့်ကျက်နေတဲ့နယူးယောက်မြို့ထဲမှာဒီကားမောင်းရတာအမြဲပဲအန္တရာယ်များပါတယ်ကုလသမဂ္ဂယုံရှိတဲ့မန်ဟတန်မှာဆိုလို့ရှိရင်လူတသန်းခွဲလောက်ရှိနေပြီးနယူးယောက်မြို့ထဲကားမောင်းရတာအတော်လေးကိုခက်ခဲလှပါတယ်အထူးသဖြင့်တော့ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့အခုလိုအချိန်မျိုးမှာကုလနိုင်ငံပေါင်း193နိုင်ငံကခေါင်းဆောင်တွေလည်းလာရောက်နေကြတာမို့လူညုံရေးတွေတင်းကျပ်ထားတာကြောင့်အဆိုးဆုံးအခြေအနေဖြစ်ပါတယ်ကုလသမဂ္ဂညီလာခံကျင်းပနေချိန်နယူးယောက်မြို့ကလူညုံရေးအခြေအနေနဲ့ပတ်သက်လို့ VOA သတင်းတော်ကယ်လင်းပရစ်စတီပေးပို့တဲ့သတင်းလွှာကိုတော့ကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဒါကတော့နယူးယောက်မြို့လေကောင်မှာကားတွေပိတ်နေတာဖြစ်ပြီးတော့အခုလိုကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့အချိန်မျိုးမှာဆိုရင်တော့ဒီညီလာခံကိုလာတက်တဲ့ကိုယ်စားလှယ်အဖွဲ့အနေအားကြော်တဲ့ကမဟုတ်ဘူးဆိုရင်တော့ဒီလိုကားတွေပိတ်နေတဲ့အထက်ကနေဘလို့နီးနေမှမြန်မြန်သွားနိုင်မှာမဟုတ်ပါဘူးThere's Secret
Service, NYPD, and Intel. ထောက်လန်းရေးရဲ့ New York ရဲတပ်ဖွဲ့ရဲ့နောက်ဒီကိုလာတဲ့ရင်းနှန်းတွေကိုစစ်ဆေးတဲ့ထောက်လန်းရေးအဖွဲ့တွေရှိပါတယ
်။ကုလသမဂ္ဂကိုဝင်ဖို့အတွက်တခုတည်းသောနီလန်ကတော့ဒီနေရာကနေဖြတ်ရတာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့တန်တမန်လုံခြုံရေးဘူရိုကမစ်တောင်းဟိုတယ်တစ်ထပ်လုံးကိုယူထားလိုက်တာဖြစ်ပါတယ်။ Radio check. ဒီနေရာမှာလုံခြုံရေးအတွက်နေရာချဖို့၃ရက်လောက်သာကြာပြီမဲ့ဒီအတွက်စီစဉ်တာကတော့၈လလောက်ကြာခဲ့ပါတယ်။ညီလာခံကိုတက်ရောက်မဲ့ကိုယ်စားလှယ်တွေအတွက်အထူးတပ်ဖွဲ့ဝင်တွေအပါအဝင်လူတစ်ထောင်တောက်ကလက်နက်တွေတပ်ထားတဲ့စစ်ကားတွေလုံခြုံရေးကားတွေနဲ့လှည့်လည်နေကြတာပါ
What our agents are doing out on the field with these protectees is keeping that
ဒီမှာကာဝယ်ပေးထားတဲ့သူတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့လုံခြုံရေးအဖွဲ့ဝင်တွေကဘာလုပ်ပေးတယ်လဲဆိုတော့အဲ့ဒီလူတွေနားမှာကာဝယ်ပေးထားတာကိုတေချာလုံခြုံမှုရှိအောင်လုပ်ပေးရတာပါဒါပေမဲ့စစ်ဝင်စားဖို့ကောင်းတာကအဲ့ဒီအကာအကွယ်ပေးနေရတာတွေကတနေရာတည်းမှာမဟုတ်ဘဲနဲ့ရွေးနေရဟာတွေဆိုတော့သူတို့ဘယ်နေရာဘယ်ချင်းကိုတွတ်တွားကျွန်တော်တို့အနေနဲ့လုံခြုံရေးကိုအသေးချာလုံခြုံအောင်လုပ်ရတာပ
ါသမရတို့ဝန်ကြီးချုပ်တို့လိုအစိုးရထိပ်ပိုင်းခေါင်းဆောင်တွေကိုတော့အမေရိကန်ထောက်လှမ်းရေးအဖွဲ့တွေကလုံခြုံရေးတာဝန်ယူပေးကြပါတယ်အဲ့ဒီမှာရင်းနှံပိုရှည်ရင်ဒီခေါင်းဆောင်အတွက်ချင်းချောင်းမှုကပိုများလေလေပဲဖြစ်တယ်လို့ပြောရမှာပါတူရကီသမရရေဂျက်တာကြီးအာဒိုအန်ကလုံခြုံရေးအတွက်တာဝန်ယူရတာဆိုရင်တကယ်ကိုမလွယ်တာလို့ပြောရမှာဖြစ်ပါတယ်အသစ်ပြန်လည်ပြုပြင်လိုက်တဲ့တူရကီနိုင်ငံဆိုင်ရာမစ်ရှင်အဖွဲ့ရုံးဟာအထက်40ရှိပြီးတော့တချို့လုံခြုံရေးတာဝန်ရှိသူတွေကဒီမှာလုံခြုံရေးယူရတာအတော်ကိုမလွယ်ဘူးလို့ပြောပါတယ်။ကီရှိုမစ်ရှင်ဒါနီဟာကုလသမဂ္ဂရုံးရဲ့တစ်ဖက်က45လမ်းမှာနေလာတာ15နှစ်ရှိသွားပြီဖြစ်ပါတယ်
။ For example I need to go play golf tomorrow.
ဥပမာပြောရရင်တော့ကျွန်တော်မနက်ဖြန်ဂေါက်သွားရိုက်ဖို့ရှိတော့ကျွန်တော်အနေနဲ့ဂေါက်ဒုတ်တွေကို65လမ်းကကျွန်တော်တငယ်ချင်းအိမ်မှာထားခဲ့ရပါတယ်။
လုံခြုံရေးဝင်ဝိုင်းထဲမှာနေနေရတဲ့သူတွေအတွက်ဆိုရင်တော့သူတို့ရဲ့မှတ်ပုံတွေကတ်တွေကိုအမြဲတမ်းဆောင်ထားပြီးတော့တခုခုလုပ်ဖို့အတွက်ဆိုရင်လည်းကြိုပြီးတော့ပြင်ရတာဖြစ်ပါတယ်။ Toshiduska ကတော့သူ့ရဲ့ကလေးကိုကုလသမဂ္ဂထွေထွေညီလာခံအတွက်လုံခြုံရေးချမှတ်ထားတဲ့အဝန်ဝိုင်းထဲမှာရောက်နေတဲ့အကြောင်းမှထားရတာကြောင့်အဲ့ဒီအကြောင်းကနေကြိုနေရတာဖြစ်ပါတယ်
။ If I'm walking it's really not a problem.
The only issue ကျွန်မလမ်းလျှောက်တယ်ဆိုရင်တော့ပြဿနာမရှိပါဘူး။ဒါပေမဲ့ကားမောင်းမယ်ဆိုရင်တော့ပြဿနာရှိနိုင်ပါတယ်
။လုံခြုံရေးအစီအစဉ်တွေနဲ့အတူဒီနေ့ကို12နာရီလောက်အလုပ်လုပ်နေရတာကြောင့်ဒီတစ်ပတ်ပြီးရင်တော့ညယောက်ရဲတပ်ဖွဲ့တွေနားရမယ်လို့တွေးကောင်းတွေးကြပါလိမ့်မယ်
။ We start planning on next event right away. And it's in Manhattan.
ကျွန်တော်တို့ကပြီးတာနဲ့နောက်ထပ်အခမ်းအနားတစ်ခုအတွက်ချက်ချင်းစီစဉ်ရတာပါ။မန်ဟတ်တန်မှာကတော့တစ်ခုမဟုတ်တစ်ခုခုတော့ရှိနေပါတယ်
။ကုလသမဂ္ဂထွေထွေညီလာခံကိုတော့နှစ်စဉ် September လမှာနှစ်ပတ်ကြာကျင်းပလေရှိပြီးတော့ဒီနေ့မှာတော့လာမယ့် September 26ရက်နေ့တနင်္လာနေ့ထိညယောက်မြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။